ရခိုင်ပြည်နယ်ကနေအင်းမီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရှေ့စီးထွက်ပြေးသူတွေနဲ့ဒီကနေ့စက်တင်ဘာလ14ရက်နေ့မှာလူ50ထက်မနည်းလိုက်ပါလာတဲ့လေတံဆင်းတိမ်မောက်ခဲ့ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်း Burmese Rohingya Association in Thailand အဖွဲ့ကပြောပါတယ်။တရင်သုံးပတ်အတွင်းမှာလေမောက်တည်ဆုံးသူ120ဝန်းကျင်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ရဲတွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်တရင်တွေမှာပေါ်ပြနေကြပါတယ်။အခုလ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30နဲ့ကြေးရွာတချို့ကိုတပြိုင်တည်းတိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်း300နဲ့ချီပြီးရှိနေတဲ့အကြောင်းကိုလဲကုလသမဂ္ဂအဖွဲ့ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရဲကားဆောင်ကင်းစခန်းတွေတက်ခတ်ခံရပြီးအကြမ်းဖက်မှုတွေကြောင့်မွတ်စလင်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေ၊ဗုဒ္ဓဘာသာရခိုင်တွေလည်းတက်ခတ်ခံရပြီးတိုက်စုံမှုတွေရှိခဲ့တာပါ။ဒီနောက်မှာတော့ဒေသတွေမှာမနေရကြတော့ဘဲတိမ်းရှောင်ကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ထပ်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်ဘာသာဝင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးတိမ်းရှောင်လာတာကများပါတယ်။ဒီလိုနေ့စဉ်ထပ်ပြေးနေတဲ့အတွက်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ13ရက်နေ့ထိစီမောက်တည်ဆုံးခဲ့ကြတဲ့လူကြီး120လောက်ရဲ့အလောင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစေယူတွေ့ရှိခဲ့တာဖြစ်ပါတယ်။ Burmese Rohingya Association Thailand BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်လူကတော့ဒီကနေ့မှလည်းရခိုင်ပြည်နယ်ကနေလူ50ခန့်တင်လာတဲ့လေမောက်တာကြောင့်ပျောက်ဆုံးတည်ဆုံးမှုတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ
်။အဲဒီနေ့မောက်တဲ့တဲမှာတော့လူ50လောက်ပါတဲ့လေတစင်းရဲ့အဲဒီနောက်ပြီးတော့လူနောက်လေတစင်းမှလူဘယ်လောက်လဲတော့မသိဘူး။အဲဒီတဲကအမျိုးသမီးမယောက်လို့ပဲအခုချိန်မှာသူတို့ခေတင်လို့ရတာတွေ့တယ
်ဗျ။နေ့စဉ်လိုလိုနှိမ့်ပေါက်နေကြတဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစေယူရရှိတဲ့စည်ရင်းသား120ရှိနေတယ်။စေယူလို့မရတဲ့အလောင်းတွေပျောက်ဆုံးတာတွေလည်းဆိုရင်တည်ဆုံးမှုအရေးအတွက်ဟာပြည်ထောင်စုရှိနေတယ်လို့လည်းဦးမောင်ကျော်ကဆိုပါတယ
်။အာရာကျော်ပါပြီရာကျော်ပါကျွန်တော်ရေတော့မသိဘူးအမရေတာကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလာရနေရအမျိုးမျိုးရှိတယ်ဗျ။မင်းကြီးကိုကျော်ရနေရအတရာလို့ရှိတဲ့ point ပေါ့လေ။ဒီမောင်တော်ကနေပြီးတော့မင်္ဂလာပါကိုဝင်ကြနော်အဲ့ဒီအောက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအလေးတန်းကျောက်ပိုင်းပေါ်ကအဲ့ဒါကနင်းနေဟိုဖြစ်တယ်ဟိုနင်းနေနေစေနာယူရလောမောင်းရတယ်သူနေရတယ်ဆေးနင်းလောမောင်းရတယ်ဗျာယာတိမကောင်းတော့ကျွန်တော်တို့ဒီနောက်ပိုင်းမှာနေတိုင်းလိုလိုလေမောက်ကားရတယ်ဗျာဒီနေ့မနေ့မှာပဲလေမောက်တယ်ဗျာအဲစဉ်းစားလို့မရတာကဒီစီမောက်ကျူကျူဆိုတဲ့ဆော့ဖို့ဒီမင်္ဂလာပွဲကိုရောက်ခါနေမှာမဟုတ်တော့တာရှိတယ်အဲ့ဒါယာတိမကောင်းတာရေနောက်ပြီးတော့လူရကြတော့ရက်တွေ့ဟောပေါ့လေလူ20လောက်ဆန်းနေလေမပေါ့လေလူ50လောက်ယူတယ်လူ50လောက်ဆန်းတဲ့ဟိုအဆက်လေမှာလူ100လောက်အတက်ကြကကြတော့အဲ့လိုမောက်တာရှိသေးရ
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ပွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်ဆိုတဲ့လူရေအတွက်ဟာအခုဆိုရင်3,800နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကပြောဆိုထားပါတယ်ရှင်